သောရရှိနာကဒုတိယအကြိမ်ပင်လုံညီလာခံကျင်းပနိုင်ရေးအတွက်တိုင်းသားခေါင်းဆောင်တွေနဲ့ NLD ခေါင်းဆောင်တွေကြားဒီကနေ့ဆွေးနွေးကြရမှာ27ရာစုနဲ့ကိုက်ညီမဲ့ပင်လုံညီလာခံကိုကျင်းပသွားတဲ့ကြောင်းဒေါံဆန်းစုကြည်ရဲ့အကြံပြုပြောကြားချက်တွေနဲ့ပတ်သက်ပြီး NLD ဒုက္ခထဦးတင်ဦးကအခုလိုပြန်ပြောပြပါတယ
်ဒီနေ့ကတော့ကျွန်တော်တို့ဒီဒုတိယမြောက်ပင်လုံညီလာခံကျင်းပဖို့ကိစ္စနဲ့ပတ်သက်တဲ့ဘက်မှာလုပ်ငန်းစတာဖို့ဆိုတာဆွေးနွေးတော့အားဒေါံဆန်းစုကိုလည်းတက်ပါတယ်ကျွန်တော်တိုင်းသားခေါင်းဆောင်တွေလည်းပါပါတယ်ကျွန်တော်တို့ကတော့ဒုတိယပင်လုံညီလာခံကိုပြောတဲ့အခါမှာဒေါက်ဆန်းစုစီကဒါကျွန်မတို့က27ရာစုပင်လုံညီလာခံကိုလုပ်ဖို့ဆက်ပြီးတော့တည်နာမြတ်နဲ့ညွှန်ပြတော့သွားမယ်ဒီ27ရာစုလို့ပြောရတဲ့အကြောင်းတခြားမဟုတ်ဘူးခိုးဘက်ကပင်လုံညီလာခံ30ရာစုနဲ့လုပ်ခဲ့တဲ့ပင်လုံညီလာခံဖြစ်တဲ့အတွက်ဒီခုဒီအခုခေတ်ကျွန်တော်တို့ဒီတိတ်ပန်ကြီးတို့ကျွန်တော်တို့လူမှုရေးအတွေ့အကြုံတိုးတက်လာတာတို့တော့ဆက်သွယ်လမ်းကြောင်းတွေကောင်းလာစသဖြင့်ပေါ့ဗျာဟိုတိုးတက်မှုအခြေအနေမှာကြည့်တဲ့27ရာစုရဲ့ပင်လုံညီလာခံပေါ့နော်အဲ့ဒါကိုဒီလက်ရှိအခြေအနေနဲ့လျှော်ညီအောင်ကျွန်တော်တိုင်းနာစီလုံးညီမှုရအောင်ဘုံတော်ချားခဲ့တဲ့အခြေခံပေါ်မှာမူတည်ပြီးတော့လုတ်ကန်သွားဖို့ကိစ္စတွေနဲ့ပတ်သက်လို့ရောက်ချပြီးတော့လုတ်ဖို့ရယ်အသေးသေးလုတ်ဖို့ရယ်အခြေယူလုတ်ဖို့ရယ်ဆိုတာလေးကိုဒါတွေချင်းလေးဆွေးနွေးကြတယ
်အဲ့ဒီ27ရာစုပင်လုံညီလာခံမှာမျိုးဆက်တဲ့လူငယ်တွေပါဝင်နိုင်သမျှပါဝင်နိုင်ရေးအတွက်ရည်ရွယ်ပြီးဒေါံဆန်းစုကြည်ကစိတ်ကူးဆွေးနွေးခဲ့တာတွေရှိကြောင်းဥတင်ဦးကထပ်ပြောပြပါတယ
်။နောက်တစ်ခုကလည်းပဲကျွန်တော်ရဲ့အဖွဲ့အစည်းတွေနဲ့အခြားသောဒီမိုကရေစီအဖွဲ့အစည်းမှာရှိနေတဲ့လူငယ်တွေနဲ့ကျွန်တော်အားလုံးဒီမိုကရေစီအားလုံးရှိတဲ့လူငယ်တွေပေါ့ကျွန်တော်အဖွဲ့ဝင်အောင်အခြားဒီမိုကရေစီအဖွဲ့ဝင်လူငယ်ချင်းများဟာချစ်ဆက်ပြီးတဲ့နောက်ခိုးကျွန်တော်တို့20ရာစုနှစ်ပင်လုံညီလာခံဒုံးကဖြစ်ဖြစ်ခဲ့တဲ့သပိုင်းကြောင်းတွေအပေါ်မှာသူ့ရဲ့အနှစ်အယတာတွေနဲ့သူ့ရဲ့သဘောတဘာဝတွေနဲ့သူ့ရဲ့အနှစ်ချုပ်နဲ့နောက်ပြီးဒီတို့ဟိုလုံးကလေးနဲ့မှုကိစ္စအရာရာအဝဝပေါ့အဲ့ဒီအပေါ်မှာမူတည်ပြီးတော့လူငယ်တွေနားလည်အောင်ကျွန်တော်သင်သားတို့ပို့ချပြီးတော့နားလည်ကြည်ညက်အောင်လုပ်ပြီးရင်နောက်ပြီးတော့ဒီဖြစ်ပြလာတဲ့ process ပေါ့နော်ပြည်သူညီလာခံပြည်တဲ့နောက်ပိုင်းမှာဟိုတန်းသားတွေနဲ့ပတ်သက်ယုံကြည်မှုယုံနေလာတဲ့အကြောင်းတွေဘာတွေပေါ်မှာမူတည်ပြီးတော့နောက်လုံးတန်းသားတွေပေါ်မှာမူလချမှတ်ထားတဲ့ညီလာခံရဲ့သဘောတဘာဝနဲ့ကွဲလွဲပြည့်ပြလာတဲ့အတွေ့ယခုရှိတန်းသားတွေနဲ့ပတ်သက်လို့ကျွန်တော်ယုံကြည်မှုချုပ်ငဲ့ပြီးတော့တော်ပြည်ပဒဖြစ်ခဲ့ရတဲ့ကိစ္စအဲ့ဒါကြီးကုစားနိုင်မှုအတွက်20တရာစုပင်လုံညီလာခံမှာထည့်ပြီးတော့တကယ်တိုင်းနေတာအလုပ်စုညီညီမဲ့ဟာလုပ်နိုင်မှုအတွက်အဲ့ဒီဟာလေးသဘောထားတွေကိုပဲအကြမ်းမြင်ဆွေးနွေးတာပဲရှိပါတယ်ခင်ဗျ
ာခုလာမယ့်ရက်ပိုင်းတွေအတွင်းမှာလည်းဒုတိယကြိမ်ပင်လုံညီလာခံကျင်းပနိုင်ရေးကိစ္စနဲ့ပတ်သက်တဲ့စာရန်းစောင်ကိုထုတ်ပြန်သွားဖို့ရှိတယ်လို့သိရပါတယ်ခင်ဗျာ